VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ဥရောပကော်မရှင်ကဗန်လုပ်ငန်းနဲ့ငွေကြေးဆိုင်ရာ NDA ရှိတဲ့နိုင်ငံစီးရင်နဲ့မြန်မာကိုထည့်သွင်းရတဲ့အကြောင်းရင်းနဲ့ပတ်သက်လို့သုံးသက်ချက်အမြင်ကိုတင်ပြပေးမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ငွေမဲ့ခွာချမှုနဲ့အကြမ်းဖက်အဖွဲ့တွေငွေကြေးထောက်ပံ့မှုတို့ကိုပြင်းပြင်းထန်ထန်တိုက်ဖျက်နိုင်ရေးဥရောပကော်မရှင်က12လအတွင်းအရေးယူဆောင်ရွက်မဲ့အထက်မှာသူတို့ဗန်နာရေးစနစ်အတွက် NDA ရှိတဲ့နိုင်ငံ12နိုင်ငံစီးရင်အသစ်ကိုမေလ9ရက်နေ့ကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပါတယ်။မြန်မာကို NDA ရှိတဲ့နိုင်ငံစီးရင်နဲ့ထည့်သွင်းခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဗြိတိန်အခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကအခုလိုတုံ့သက်ပါတယ
်။ So they have now done a review of Myanmar and the banking regulations in Myanmar under this new regulation.
2018ခုနှစ်ကချမှတ်ခဲ့တဲ့ EU ဘဏ်လုပ်ငန်းဆိုင်ရာစီမံစည်းကမ်းအသစ်တွေနဲ့ညီမညီမြန်မာနိုင်ငံကဘဏ်လုပ်ငန်းဥပဒေစီမံစည်းကမ်းတွေကိုဥရောပကော်မရှင်ကသုံးသပ်ရမှာအားနည်းချက်တွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါအကြမ်းဖက်သမားတွေဒါမှမဟုတ်မူရစ်ဆေးရောင်းဝယ်သူတွေဒါမှမဟုတ်အခြားရာဇဝတ်ကျူးလွန်သူတွေကနေမြန်မာရဲ့ဘဏ်စနစ်အားနည်းချက်ကိုအသုံးပြုပြီးသူတို့ရဲ့ငွေမဲတွေကိုငွေဖြူဖြစ်အောင်အလွယ်တကူလုပ်နိုင်ခဲ့ပါတယ်သူတို့မှာတရားမဝင်ပတ်စံတွေရှိနေတယ်ဆိုရင်မြန်မာနိုင်ငံကဘဏ်ထဲမှာအဲ့ဒီပတ်စံတွေကိုထည့်ပြီးတန်ရှင်းတဲ့ငွေအဖြစ်သုံးနိုင်ဖို့ပြင်ပနိုင်ငံတွေကိုငွေကြေးလွှဲပြောင်းနိုင်ပါတယ်တကယ်လို့ရာဇဝတ်ကျူးလွန်သူတွေဆိုရင်တော့ဒီပတ်စံကိုအပျော်စီးရွက်လေလိုမျိုးဝယ်စီနိုင်ပါတယ်တကယ်လို့အကြမ်းဖက်အဖွဲ့အစည်းဆိုရင်တော့ဘုံတွေဝယ်ယူနိုင်ပါတယ်ဒါကြောင့်ဒီလိုဘဏ်လုပ်ငန်းဆိုင်ရာအားနည်းချက်ကိုအသုံးပြုနေတဲ့ရာဇဝတ်ကျူးလွန်သူတွေနဲ့အကြမ်းဖက်အဖွဲ့အစည်းတွေကနေဥရောပနိုင်ငံတွေစီဥရောပနိုင်ငံတွေစီငွေကြေးလွှဲပြောင်းမှုတွေလှုပ်လာမဲ့ကိစ္စအလွန်အန္တရာယ်ကြီးတယ်လို့ဥရောပကော်မရှင်ကသုံးသပ်ကြောင်း Mark Farmana ကပြောသွားတာပါဒီလိုငွေမဲ့ခွာချမှုနာမည်ပြက်စင်းမှာမြန်မာကိုထည့်သွင်းခြင်းအပြင်ဥရောပကော်မရှင်ဘက်ကရောဘာတွေမျှော်လင့်ပါသလဲ Mark Farmana ပြောပြတာက
And they hope that by doing this two things will happen first when
ဥရောပကော်မရှင်ဘက်ကမျှော်လင့်ထားတာနှစ်ချက်ရှိပါတယ်။ပထမတစ်ချက်ကတော့မြန်မာနိုင်ငံဟာဗန်နာရေးစနစ်အားနည်းပြီးအန္တရာယ်ရှိတဲ့နိုင်ငံစီးရင်းနဲ့မှာပါနေတာကြောင့်မြန်မာနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဥရောပဘဏ်တွေအားလုံးကုမ္ပဏီအားလုံးအနေနဲ့သူတို့နဲ့လုပ်ကိုင်နေသူတွေလုပ်ငန်းတွေဟာရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်မှုမရှိဘူးဆိုတာသိကြစေရေးပုံမိုစစ်ဆေးလှုပ်ဆောင်ဖို့လိုအပ်လာပါတယ်။ဒုတိယအချက်ကတော့မြန်မာဆိုရအနေနဲ့ဥပဒေတွေကိုပြောင်းလဲလာလိမ့်မယ်လို့ဥရောပကော်မရှင်ကမျှော်လင့်တဲ့အကြောင်း Mark Farmana ကပြောသွားတာပါ။ဒါ့အပြင်ဥရောပကော်မရှင်ဘက်ကဒီလိုအရေးယူဆောင်ရွက်တာတွေမတိုင်ခင်မှာမြန်မာနိုင်ငံကဘဏ်လုပ်ငန်းစနစ်အားနည်းချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆွေးနွေးပြီးအပြောင်းလဲတွေလုပ်ဖို့တိုက်တွန်းခဲ့ပေမဲ့မြန်မာဘက်ကလိုက်နာလှုံ့ဆော်ခဲ့ခြင်းမရှိဘူးဆိုတာအထင်ရှားတွေ့ရကြောင်း Mark Farmana ကပြောပါတယ်။
So the EU will already have been talking to the government and saying we are
မြန်မာနေနဲ့ကိုယ်နိုင်ငံရဲ့စီးပွားရေးလုံခြုံမှုရှိအောင်စီးပွားရေးကန့်တွေလိုက်နာရေးမှာမြန်မာဘက်ကလှုပ်ဆောင်နိုင်ခြင်းမရှိတဲ့အတွက်သူတို့အနေနဲ့စိုးရိမ်မကင်းဖြစ်ကြောင်းဥရောပကော်မရှင်ကမြန်မာဆိုရကိုအရင်ကတည်းကပြောခဲ့တာပါဒါပေမဲ့မြန်မာဘက်ကဒီကိစ္စနဲ့ပတ်သက်လို့ဘာမှမလုပ်ခဲ့ပါဘူးဒါကြောင့်ဥရောပကော်မရှင်ကနောက်ဆုံးမှာမြန်မာကိုအန္တရာယ်ရှိတဲ့နိုင်ငံစီးနှဲကိုထည့်သွင်းခဲ့တာဖြစ်ပါတယ်လို့ Mark Farmana ကပြောသွားတာပါဒီလိုအန္တရာယ်ရှိတဲ့နိုင်ငံစီးရင်ကနေပယ်ဖျက်နိုင်ဖို့အဲ့ဒီနိုင်ငံတွေအနေနဲ့သူတို့ရဲ့ဥပဒေတွေကိုအစ်စ်ပြောင်းလဲပြဋ္ဌာန်းပြီးကြက်ကြက်မက်မက်ဆောင်ရွက်ခဲ့တာတွေရှိတယ်လို့လည်း Mark Farmana ကဆိုပါတယ်အရင်ကသတ်မှတ်ခံထားရတဲ့နိုင်ငံတချို့ကိုပယ်ဖျက်ခဲ့တဲ့အထက်မှာ Laos, Sri Lanka, Ethiopia စတဲ့6နိုင်ငံပါဝင်ပါတယ်အခုလိုဥရောပကော်မရှင်ကမြန်မာနိုင်ငံကိုအန္တရာယ်ရှိတဲ့စီးရင်မှာထည့်သွင်းခဲ့တဲ့ကိစ္စဟာစီးပွားရေးအရာအရေးယူပိတ်ဆို့တာလည်းမဟုတ်တလို့လူ့အခွင့်အရေးချိုးဖောက်မှုနိုင်ငံရေးစတာတွေနဲ့ဘာမှမသက်ဆိုင်ဘူးလို့ Mark Farmana ကဆိုပါတယ်ဒါဟာစီးပွားရေးအရလုံခြုံမှုရှိရေးမှာစီးပင်းစည်းကမ်းတွေလိုအပ်နေတာကြောင့်ဖြစ်ပြီးမြန်မာအနေနဲ့ဘဏ်လုပ်ငန်းဆိုင်ရာအားနည်းချက်တွေကိုပြုပြင်ပြောင်းလဲလာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Mark Farmana က VOA ကိုပြောပါရရှင်